ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြီးခဲ့တဲ့သတင်းဘက်ကထောင်ချီတဲ့မွတ်စလင်လူအုပ်စုကဒါဇင်နဲ့ချီတဲ့ဗုဒ္ဓဘာသာဘုန်းကြီးကျောင်းနေနဲ့အင်ဂျင်90လောက်ကိုဖျက်ဆီးမိရှို့ခဲ့တဲ့ Cox's Bazar ဒေသကိုတနင်္လာနေ့ကတွားရောက်ခဲ့ပါတယ်။ဗုဒ္ဓဘာသာဆင်တူတော်ဤအပါအဝင်ပစ္စည်းတွေလူရဲ့ဖျက်ဆီးခံခဲ့ရတဲ့ဒီဖြစ်ရပ်ဟာဘာသာရေးအခြေခံနဲ့တိုက်ခိုက်မှုတွေကအဆိုးဆုံးဖြစ်ရပ်တစ်ခုလို့ဆိုရမှာဖြစ်ပြီးဗုဒ္ဓဘာသာအတိုင်းဝန်ကြားထိတ်လန့်မှုတွေဖြစ်ပေါ်စေခဲ့ပါတယ်။ဒီကိစ္စမှာမြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဆက်နွယ်မှုရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆွဆွဲပြောဆိုမှုရှိပြီးတော့အစ္စလာမ်ကိုစော်ကားတဲ့ Facebook ပါဓာတ်ပုံကလည်းအကြမ်းဖက်မှုဖြစ်ပေါ်စေခဲ့တယ်လို့ဆိုပါတယ်။ဘေးဘာသာဝင်ဖြစ်ဖြစ်ငြိမ်းချမ်းချမ်းချမ်းအတူတွဲနေထိုင်နိုင်ဖို့နီးလန့်ရှာပြီးလူနည်းစုတွေကိုလုံခြုံမှုပေးဖို့ပန်ကြားခဲ့တယ်လို့ဝန်ကြီးချုပ်ဟာစနာနဲ့တွေ့ဆုံခဲ့တဲ့ဒေသခံဗုဒ္ဓဘာသာခေါင်းဆောင်တွေကပြောဆိုကြပါတယ်။အဲ့ဒီနောက်ဝန်ကြီးချုပ်ဟာစနာကဘာသာမခွဲငင်းငင်းချမ်းချမ်းရှင်တွဲနေထိုင်ရေးစုဝေးတွေ့ဆုံပွဲမှာမိန့်ခွန်းပြောခဲ့ပါလေ။ဘင်္ဂလားဒေ့ရှ်မှာဘာသာရေးအစွန်းရောက်မှုတွေကိုလက်မခံတဲ့အကြောင်းဒီဒေသတွေမှာအားလုံးအေးအေးချမ်းချမ်းနေထိုင်နိုင်မဲ့ငင်းချမ်းရေးကော်မတီတရက်ဖွဲ့ဖို့လိုကြောင်းသူကပြောဆိုခဲ့ပါလေ။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဘာသာရေးအရဖိနှိပ်ခွဲခြားမှုမရှိတဲ့လွတ်လပ်စွာကိုယ်ကျယ်ယုံကြည်ခွင့်ရှိတဲ့နိုင်ငံဖြစ်ပြီးအခြေခံဥပဒေမှာလည်းဒီအချက်ကိုပြဋ္ဌာန်းထားတယ်လို့ပြောဆိုခဲ့ပါလေ။ဒီဖြစ်ရပ်ကိုဘယ်သူတွေလုပ်ခဲ့တယ်ဆိုတာစုံစမ်းစစ်ဆေးအပြေရှာမှာဖြစ်ပြီးသတင်းချက်လည်းတော်တော်များများလေးရထားတယ်လို့ပြောဆိုပါတယ်။သတင်းချက်တွေရှိရင်ထပ်ပြီးတော့ပေးဖို့ကိုလည်းတောင်းဆိုလိုက်ပြီးတော့အကြမ်းဖက်မှုကျူးလွန်သူတွေကိုနမူနာအနေနဲ့အရေးယူအပြစ်ပေးမှာဖြစ်တယ်လို့ပြောဆိုပါတယ်။ဒါပေမဲ့ဝန်ထမ်းစရာကောင်းတာကနှစ်ပေါင်းရာနဲ့ချီးတဲ့တန်ဖိုးကြီးမားလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရိုးရာပစ္စည်းတချို့ကိုဖျက်ဆီးခံခဲ့ရတာဖြစ်တယ်လို့ဝန်ကြီးချုပ်ဟာစီနာကပြောဆိုခဲ့ပါတယ်။အကြမ်းဖက်မှုကြောင့်ထိခိုက်ဆုံးရှုံးမှုတွေကြုံခဲ့ရပြီးတဲထိုးနေနေကြရတဲ့မိသားစု180ကိုအကူအညီထောက်ပံ့နေပေးမယ်လို့လည်းသူမကပြောဆိုလိုက်ပါတယ်။